အမေရိကန်သမ္မတတော်နဲ့ထရန့်ပေါ်တရားဆွဲဆိုဖို့အောက်လွှတ်တော်မှအများစုနဲ့ထိန်းချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်တွေကဆွဲချက်တစ်ခုကိုဒီကနေ့ပဲတရားဝင်ကြေညာလိုက်ပါတယ်။အနာအလွဲတုံးစားမှုကွန်ဂရက်လွှတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုချိုးဖောက်မှုနဲ့ဆွဲချက်တင်လိုက်တာပါ။ရွေးကောက်ပွဲမှာအနိုင်ရရေးမတရားနည်းနဲ့လုပ်ကိုင်ဖို့သမ္မတထောက်မြင်ကြိုးပမ်းချက်ဟာနိုင်ငံတော်လုံးကျုံရေးပေါ်ချင်းဆောင်ရရောက်တယ်လို့လည်းအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်စာကပြောဆိုသွားပါတယ်။အောက်လွှတ်တော်ဒီမိုကရက်ကောင်ဆောင်တွေကသမ္မတထောက်ကိုတရားဆွဲဆိုရေးတရားစုံစမ်းနေကြတဲ့အောက်လွှတ်တော်ကော်မတီတွေဖြစ်တဲ့ထောက်လှမ်းရေးကော်မတီ၊နိုင်ငံခြားဆက်ဆံရေးကော်မတီ၊ဘဏ္ဍာရေးကော်မတီနဲ့စည်းကမ်းထိန်းသိမ်းရေးကော်မတီတို့ကလည်းသူတို့ရဲ့စုံစမ်းစစ်ဆေးမှုလုပ်ငန်းနောက်ဆက်ကိုကြီးညာခဲ့တာပါ။အောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီနဲ့တွေ့ဆုံခဲ့တဲ့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအန်ဒီယက်အန်ဂါကလည်းလွှတ်တော်ကော်မတီတွေကြားကိစ္စရပ်အတော်များများမှာသဘောတူညီမှုရှိကြောင်းပြောဆိုထားတာဖြစ်ပါတယ်။ဒါပြသမရကိုတရားဆွဲဆိုရေးတင်းနယ်လာနဲ့လွှတ်တော်ကျန်းမာပွဲအဆုံးသတ်မှာတော့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေကြားအပြင်းထန်သဘောထားကွဲလွဲခဲ့ကြပါသေးတယ်။